ချောင်းဦးလေးဒတ်စကန်ကပြန်တန်းလေ့ကျင့်နေတဲ့ F7 အမျိုးအစားလေယာဉ်ဒဇင်းဆက်ချွေရင်ပြတ်ကျခဲ့ပြီးလေယာဉ်မှုတဦးသေဆုံးသွားတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ချောင်းဦးလေးဒတ်စကန်ရဲ့အနောက်ဘက်3မိုင်အကွာမှာပြတ်ကျခဲ့တာဖြစ်ပြီးလေထီးနဲ့ခုံဆင်းခဲ့ပေမဲ့ရခဲ့တဲ့ထိခိုက်ဒဏ်ရာတွေကြောင့်ဆေးရုံမရောက်ခင်ဗိုလ်မှူးအကာဝင်သေဆုံးခဲ့တယ်လို့ဆက်သွယ်စုံစမ်းထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
လေးချင်းပြန်တန်းနေတဲ့ F7 အမျိုးအစားလေယာဉ်တစ်စင်းဒီကနေ့မနေ့စနေခွဲအချိန်လောက်ကတောင်ငူလီတဲ့စကန်ရဲ့အနောက်ဘက်၃မိုင်အကွာမှာရှိတဲ့ကျွန်းကုန်းကျေးရွာနားမှာပြတ်ကျခဲ့တာပါလေယာဉ်ပြတ်ကျပြီးမကြခင်မှာပဲအခင်းဖြစ်တဲ့နေရာမှာလုံခြုံရေးတာဝန်ယူနေရတဲ့ကျွန်းကုန်းကျေးရွာအုပ်ချုပ်ရေးမှူးဦးမြတန်းကသူမြင်တွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ဖြစ်စင်တော့သူလေယာဉ်လေးချင်းပြန်တန်းရင်းကနေပြီးတော့ကျွန်တော်တို့ကျွန်းကုန်းကျေးရွာအုပ်စုဒီကုန်းကျေးရွာကတော်ကျွေးရဲ့အိမ်ပေါ်ကိုဖြတ်တန်းသွားပြီးတော့ပေါ့နော်ကျုံကုန်းရဲ့ဒီကုန်းကြီးကရဲ့အလောက်ဖက်ကန်တူကန်တူချောင်းပြားဦးကျုံရဲ့လေထဲမှာပြက်ပြက်သွားတာပါခင်ဗျဒီကုန်းလုံးကြီးထွက်သွားပြီးတော့ကိုနည်းနည်းအတန်တော့ကြားတာပေါ့ဟိုပောက်ခွဲလိုက်တဲ့အကြမျိုးလိုပေါ့လေငါတော့ဘိုင်းဘိုင်းဆက်ကုန်တယ်လေ
အဲ့ဒီလေတီလေရင်ပြက်ကျတဲ့နေရာကိုအနီးနားမှာရှိတဲ့ရွာသားတွေလာရောက်ကြည့်ရှုကြတယ်လို့လည်းဦးမြတ်အတန်းကပြောပါတယ်အဲ့ဒီနောက်မှာတော့သူတို့ရွာကပရာဟိတကောင်းတဲ့စစ်စေးရုံကိုပို့လိုက်ကြောင်းလဲဦးမြတ်တန်းကပြောပါတယ
်ကျွန်တော်တို့ဒီကကျေးရွာပရာဟိတကားနဲ့ပေါ့နော်သူ့ကိုဝိုင်းဝန်းဆွဲထုတ်မှပြီးတဲ့ခါကျတော့ဒီကမာယာစစ်စေးရုံကိုပို့လိုက်တယ
်တမတော်ကကွေဦးစည်းချုပ်ရုံကတော့လေရင်ဟာဆက်ချူရင်မှုကြောင့်ပြက်ကျခဲ့ခြင်းဖြစ်ကြောင်းတမတော်ကကွေဦးစည်းချုပ်ရုံကတင်းထုတ်ပြန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်လေရင်မှုပုံမှုအကဝင်းဟာလဲအရေးပေါ်လေထီးနဲ့ခုံထွက်ခဲ့ပေမဲ့တိခိုက်တရားတွေကြောင့်တမတော်စီယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးခဲ့ရတယ်လို့ကကွေဦးစည်းချုပ်ရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်အေးခင်မှာဆိုဗီယက်ပြည်ထောင်စုကထုတ်တဲ့ MiG-21 အမျိုးအစားနဲ့တူတဲ့မောင်းစုတယောက်ထဲတာစီးလို့ရတဲ့ဒီ F7 လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါလေယာဉ်ပြက်ကျပြီးမီးလောင်နေတဲ့ပုံနဲ့တရားတွေရထားတဲ့လေယာဉ်မှုရဲ့ရုပ်ပုံတွေဟာလည်းအခင်းပြစ်ပြီးမကြခင်မှာပဲလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပါတယ်ပြည်ကြီးရဲ့2019ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေ့ကျင့်ရေးလေယာဉ် G4 တစ်စင်း ARE တိုင်းနိုင်ငံခိုင်ပြည်နယ်နေဆက်နားမှာပြေကျခဲ့မှုပါတယ်။ဒါအပြင်2019ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ 18 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းပြေကျခဲ့ပြီးအဲ့ဒီပြေကျမှုကြောင့် 112 ဦးသေဆုံးခဲ့ပါတယ်။2019ခုနှစ်အတွင်းကလည်းတက်မတော်လေရဲ့ Beach 1900D အမျိုးအစားအလက်စားတေယူပို့ဆောင်ရေးလေယာဉ်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချူရင်ပြီးပြက်ကြမိလောင်သွားခဲ့တာကြောင့်လေရင်ပေါ်ပါလာသူစစ်သည်5ဦးတေဆုံးခဲ့ရပါတယ်